ရုရှားဘက်ကညရင်းညစ်တိုက်ခိုက်လာတဲ့မောင်းသူမဲ့ drone 3စင်းတွေကနေနှစ်စင်းကိုဖျက်ဆီးနိုင်ခဲ့ကြောင်းကိုယူကရိန်းစစ်တပ်ရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရှိပါရယ်ဒီကြားဖြတ်တိုက်ခိုက်မှုတွေကိုတော့ဘယ်နေရာကနေလုပ်ခဲ့တယ်ဒါမှမဟုတ်တတိယ drone ကြောင့်ထိခိုက်မှုရှိမရှိဆိုတာကိုတော့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြမထားပါဘူးရုရှားကာကွယ်ရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ယူကရိန်းနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘာဂရက်ဒေသဘက်ကိုပစ်ခတ်တိုက်ခိုက်တဲ့ယူကရိန်း drone နှစ်စင်းကိုပြန်ပြီးတော့ပစ်ချနိုင်ခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့လည်းပြတ်ကျလာတဲ့ drone နှစ်စင်းရဲ့အစိပ်ပိုင်းနေကြောင်းကျေးရွာတရွာထဲမှာရှိတဲ့နေအိမ်တအိမ်နဲ့တအားလိုက်နေပျက်စီးခဲ့တယ်ဆိုတော့ကိုဘာဂရက်ဒေတာရဲ့အုပ်ချုပ်ရေးမှူးကပြောပါရယ်ရုရှားဘက်ကကျူးကျော်စစ်ကိုဆက်ပြီးတော့အရှိန်မြင့်နေတဲ့တွေကတော့စစ်ရေးနီးလန့်နဲ့ပဲဖြည့်ရှင်းဖို့ရှိပါတယ်လို့ယူကရိန်းသမ္မတအကြံပေးကဒီကနေ့ပြောကြားခဲ့ပါတယ်ရှင်